မလေးရှားဝန်ကြီးချုပ်နဂျီဖ်ရာဇက်အမေရိကန်ပြည်တော်စုမှရောက်ရှိနေပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မနေ့ကအင်ပီရိုမှာတွေ့ဆုံခဲ့ကြပါတယ်။မလေးရှားရဲ့ယင်းနှိမ့်နယ်မှုတွေအမေရိကန်မှာလှုပ်ဆောင်နေတာနဲ့ဒီအကြမ်းဖက်ဝါဒတိုက်ဖြတ်ဆောင်ရွက်မှုတွေကိုသမ္မတဒေါ်နယ်ထရန့်ကချီးမွမ်းခဲ့ပါတယ်။အမေရိကန်ရဲ့ Boeing Jet ခရီးသည်တင်လေယာဉ်တွေကိုမလေးရှားကဝယ်ယူဖို့စီစဉ်နေတာနဲ့ပတ်သက်ပြီးတော့ဒါကကြီးမားတဲ့ကုန်သွယ်မှုကိုအမေရိကန်နဲ့မလေးရှားတို့လှုပ်ဆောင်နေကြတာဖြစ်တယ်လို့သမ္မတထရန့်ကဆိုပါတယ်။အမေရိကန်ဒေါ်လာ10ဘီလီယံကနေပြီးတော့ဘီလီယံ20ထိတံမိုးရှိတဲ့ဂျက်လေယာဉ်တွေကိုမလေးရှားလေကြောင်းလိုင်းမှာသုံးယူဖို့မလေးရှားဘက်ကဝယ်ယူဖို့စီစဉ်နေတာပါဒီစီစဉ်က9နှစ်တွင်းဖြစ်လာလိမ့်မယ်ဒေါ်လာ10ဘီလီယံထက်မကရှိလိမ့်မယ်လို့လည်းမလေးရှားဝန်ကြီးချုပ်ကတည်ပြချက်ပေးပါတယ်အမေရိကန်လုပ် GE ဂျက်လေယာဉ်တွေဂျက်အင်ဂျင်တွေကိုလည်းမလေးရှားကဝယ်ယူဖို့ရှိနေပါတယ်737 MAX 10အမျိုးအစားဂျက်လေယာဉ်25စီးနဲ့787 Dreamliners 7စီးကိုဝယ်ယူဖို့ဆုံးဖြတ်ထားရုံနဲ့မကနောက်ထပ် 737 25စီးကိုပါထောက်ဝယ်ယူနိုင်ချေရှိတယ်လို့လည်းမလေးရှားဝန်ကြီးချုပ်ကသမ္မတထရန့်ကိုပြောဆိုခဲ့ပါတယ်